အစ္စရေးနိုင်ငံမှာပြီးခဲ့တဲ့9လတုန်းကဒုတိယအကြိမ်ရွေးကောက်ပွဲချင်းပါခဲ့တာအတွက်ဘသူအနိုင်ရတယ်ဆိုတာကိုအင်ကာနေအထိတဲတဲကွယ်ကွယ်မသိရသေးပါဘူး။မဲအလုံးနီးပါးရေးတွက်ပြီးချိန်မှာအစ္စရေးစစ်တပ်အကြီးအကဲဟောင်းဘန်နီကန့်ရဲ့အလဲလက်ဝါဒီဖြစ်တဲ့ Blue and White Party ကဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူရဲ့ Likud Party ရဲ့လူကြိုက်များနေတာတွေ့ရပါတယ်။ဒါပေမဲ့လည်းပါတီနှစ်စလုံးအနေနဲ့အမတ်နေရာ120ရှိတဲ့လွှတ်တော်မှာအသာရနိုင်ဖို့လိုအပ်နေတဲ့အမတ်နေရာ61နေရာကိုမရနိုင်ပဲဖြစ်နေကြပါတယ်။လေဝဲရင်းတွေကအမတ်နေရာ56နေရာနဲ့ဝန်ကြီးချုပ်နန်တယာဟူကိုဒူလာတဲ့လက်ရရင်းတွေရနေတဲ့အမတ်နေရာ55နေရာတဲ့တနေရာအသာရနေတာပါ။ဒါဝင်ရင်ပါတီတွေထဲမှာညွန်ပေါင်းဖွဲ့မယ်ဆိုရင်အာရဗ်ပါတီအများစုပါတဲ့အမတ်နေရာ73နေရာပါဝင်နေပြီးသူတို့ဟာအစိုးရအဖွဲ့တဲ့တခါမှမဝင်ခဲ့ဘူးပါဘူး။ဒါပေမဲ့သူတို့ကအရင်တုန်းကအတိုင်းပဲအစိုးရကိုပြင်ပကနေပံ့ပိုးမှုတွေပေးနိုင်သူဖြစ်ပါတယ်။အခုမဲရလာရအစ္စရေးဟာအမိမေလို့ခေါ်တဲ့ယစ်စရေးဘန်တန်ယူပါတီခေါင်းဆောင်အဗစ်တာလစ်ဘမန်ရဲ့အခန်းကဏ္ဍဟာအဓိကနေရာကိုရောက်လာခဲ့တာပါ။သူကရုရှားကနေပြောင်းရွှေ့အခြေချလာသူတွေရဲ့ထောက်ခံမှုကိုရနေတာဖြစ်ပြီးအမတ်နေရာ6နေရာကိုအနိုင်ရထားတာပါ။သူကစီးလုံးညညတဲ့ညွန်ပေါင်းအစိုးရတဲ့ပေါ်ဆောင်မှုအတွက်ထပ်တလဲလဲပြောနေသူဖြစ်တာကြောင့် Gens ရဲ့ Blue and White Party နန်ဒန်ယာဦးရဲ့ Likud Party နဲ့သူ့ပါတီတို့ညွန်ပေါင်းဖွဲ့ဖို့လိုလားနေတာပါ။ April လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ် Benjamin Netanyahu ဦးကတမဲကတ်ရော့ပြီးတော့အစိုးရမဖွဲ့နိုင်ပဲဖြစ်နေခဲ့ပါတယ်။အဲ့ဒီတုန်းက Lieberman ကအစိုးရအဖွဲ့ထဲမှာဝင်ပါဖို့အတွက်ညှင်းဆိုခဲ့သူဖြစ်ပါတယ်။